အလုတ္တမရီအတွက်လူမှုဖူလုံရေးလုပ်ငန်းစဉ်တွေခက်တဲ့အညီလောက်ကိုင်နိုင်ရင်းနဲ့ကျန်းမာရေးခံစားခွင့်တွေတည်ထက်ပိုးပြီးတော့ပေးနိုင်ရေးလုပ်ငန်းတွေကိုအဆင့်မြင့်ဖို့စတင်ဆန်းသက်နေပြီလို့လူမှုဖူလုံရေးအဖွဲ့ညွှန်ကြားရေးမှူးချုပ်ကပြောပါတယ်။အပြည့်ပြည့်ဆိုင်ရာအလုတ္တမအဖွဲ့ချုပ်
ILOရဲ့အကူအညီနဲ့ဆောင်ရွက်နေတယ်ဆိုပေမဲ့ဒီပြောင်းလဲမှုတွေဟာနိုင်ငံတကာအဆင့်မီဖို့လိုအပ်တဲ့အကြောင်းအလုတ္တမအခွင့်အရေးလှုပ်ရှားသူတွေကထောက်ပြနေပါတယ်ရှင်။လူမှုဖူလုံရေးရဲ့တခြားအလုတ္တမဆိုင်ရာလုပ်ငန်းစဉ်တွေခင်းတဲ့အညီလှုပ်ဆောင်နိုင်ရေးကျန်းမာရေးခန်းစားခွင့်တွေဒီထက်ပိုပြီးနိုင်ရေးလို့အတွက်အခုလိုပြုရင်ပြောင်းလဲဖို့လှုပ်ဆောင်တာဖြစ်တယ်လို့လူမှုဖူလုံရ တဲ့ဒီဇိုင်းနဲ့သွားဖို့အတွက် ILO နဲ့ကျွန်တော်တို့တာတော့ဆွေးနွေးကြပါလေဗျ။ပုဂ္ဂိကနဲ့လည်းကျွန်တော်တို့ဒီပေါ်ပူအောင်ဆောင်ရွက်တဲ့အချိန်ကနေလည်းရန်ကုန်မှာဆိုရင်ကေဝဲအမေရိကန်ပရိုဒက်နဲ့ဆိုရင်ပုဂ္ဂိကအချိန်ကနေကျွန်တော်ပူပေါင်းပါလေဗျ။မော်ဒယ်တစ်ခုအနေနဲ့သွားထားပါတယ်။အဲ့ဒါဒီအစီအစဉ်တွေဆိုရင်သူကျက်ဖွင့်ဖို့ကျွန်တော်တို့လုပ်နေပါလေဗျ
။ဒီလိုပြုပြင်ပြောင်းလဲဖို့အပြည်ပြည်ဆိုင်ရာအလုပ်သမားရေးရအဖွဲ့ILO အဖွဲ့ရဲ့အကူအညီနဲ့လှုပ်ဆောင်နေတာဖြစ်တယ်လို့သူကဆိုပါတယ်။လူမှုဖူလုံရေးလုပ်ငန်းတွေမှာအလုပ်သမားခန်းစားခွင့်နဲ့ပတ်သက်တဲ့စီမံခန့်ခွဲရေးပိုင်းတင့်ကြမှုတွေမဖြစ်အောင်အစင်းမြင့်ဖို့လိုအပ်နေတယ်လို့သူကပြောပါတယ်
။အလုပ်သမားတွေကဖြားနာတယ်၊မနာကျန်းဖြစ်တယ်၊မိဘမှုဖြစ်တယ်ဆိုကျွန်တော်တို့မှာအကျိုးခန်းစားခွင့်တွေလာပြီးတော့ထုတ်ပြရတာရှိတယ်လေ။အဲ့ဒီထုတ်ပြတဲ့လုပ်ငန်းရှင်တွေက process ကြီးကများတယ်ဗျ။ online နဲ့ချိန်ကားလာကြတာပေါ့နော်။ကျတော့အဲ့ဒါကိုဖြေလျှော့မယ်ဆိုပြီးတော့ကျွန်တော်တို့ဒါလုပ်တယ်ကြ။ဥမာလေးနဲ့ပြောမယ်ဆိုလို့ရှိရင်ကျွန်တော်အဆင့်ပေါင်း56ဆင့်လောက်ရှိတယ်။အခုဆိုရင်ကျွန်တော်30ဆင့်လောက်ဒီကျွန်တော်ဖြေလျှော့ပြလိုက်တယ်။အခုပိုက်တော့စမ်းရပါပြီကြ။အဲ့ဒါလည်းပဲလေ။ကျွန်တော်ရန်ကုန်မှာလှိုင်တာမှာစမ်းတယ်။ပြီးရင်ကျွန်တော်တို့ဒီရန်လေးမှာဆိုရင်ပြည်ကြီးကောရုံဘွဲကိုကျွန်တော်စမ်းတာပေါ့နော်။ဒီဒီဇင်ဘာလဆိုရင်ပြည့်ပါပါကြ6လလေ။ပိုက်တော့ရဲ့ result ကိုကျွန်တော်စောက်ပြီးတော့ကျွန်တော်ဘာတွေထပ်ပြင်မလဲ။ဒီမို့လို့ရင်လည်းပဲဒီတိုင်းပဲဖြေလျှော့တဲ့လုပ်ငန်းစဉ်တိုင်းတွားရင်တော့အလုပ်သမားတွေကအချင်းတူဘာလအတွင်းမှာကျွန်တော်တို့အကျိုးခံစားခွင့်တွေကိုအင်းလည်းလည်းခံစားရရှိစေမှာဖြစ်ပါတယ်ကြ
။အလုတ်သမားတွေရဲ့ဘဝမြင့်တင်ရေးအပါအဝင်အခုလူမှုဖူလုံရေးအဖွဲ့ကလှုပ်ဆောင်နေတဲ့ပြုဝင်ပြောင်းလဲမှုတွေဟာအစိုးရတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံအလုတ်သမားတမက်ကများအဖွဲ့ချုပ်ကတာဝန်ရှိသူတွေနဲ့လာပေါင်းများစွာဆွေးနွေးညှိနှိုင်းပြီးမှထွက်ပေါ်လာတာဖြစ်ပါတယ်။ပြုဝင်ပြောင်းလဲမှုတွေမှာအလုတ်သမားတွေအမှန်တကယ်ရရှိနိုင်မဲ့အခြေအနေတွေဖြစ်အောင်ဖန်တီးပေးဖို့လိုတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအလုတ်သမားတမက်ကများအဖွဲ့ချုပ်ဥက္ကဋ္ဌဥမောင်မောင်ကပြောပါတယ်။
လူမှုဘဝရေးစည်းကမ်းတော့လို့ရှိရင်စီးမရဘူးလို့ဆောင်အများဆိုတဲ့တိစတာတွေကနေအစပြင်မှုကြိုးစားတယ်။လူမှုဘဝဝန်ကြီးဌာနကသူတို့ရှိတဲ့ဗန်နံဝင်နဲ့သူတို့ကစေယုံတွေမနိုင်တဲ့အတွက်အခုသူတို့ပေးနိုင်တဲ့လှူအားကားနဲ့ဆိုင်ဆောင်ဝင်တွေကမနေကြဘူး။အဲ့ဒီအခါမှာသူတို့ကဘာလဲ contract ပြန်ပေးတယ်ပေါ့နော်။ဒါကိုလည်းကျွန်တော်လူသမားတွေအသုံးပြုနေပါတယ်။အခုလူမှုဖွံ့ဖြိုးရေးနဲ့ပတ်သက်တဲ့ဒီ social security reform ပေါ့နော်။အဲ့ဒီအမှာကျွန်တော်တို့ကတော့တင်ပြတာကျွန်တော်တို့က universal ဖြစ်ဖို့လိုတယ်။အကုန်လုံးအလုံးစုံပါဖို့လိုတယ်။ကျွန်တော်မွေးတဲ့ချိန်နဲ့နောက်ဆုံးချိန်ထိပါတဲ့ social protection လူမှုကကိုဖြစ်ဖို့လိုတယ
်။လူမှုဖူလုံရေးအဖွဲ့ရဲ့ထုတ်ပြန်ချက်အရလူမှုဖူလုံရေးအဖွဲ့ဝင်ထားတဲ့အလုတ္တမဥယျာဉ်တတမ၄တန်းရှိပြီးအလုတ္တမစေယုံ၃ယုံနဲ့စေကံပေါင်း၁၀၀ကျော်ကစံမာရေးစောင့်ရှောက်မှုတွေပေးနေတယ်လို့ထုတ်ပြန်ထားပါတယ်။အခုပြုပြင်ပြောင်းလဲနေတဲ့ကဏ္ဍ၄ခုအတွက်စံတက်ကာလကို6လတက်မှတ်ပြီးလာမယ့်ဒီဇင်ဘာမှာစံတက်ကာလကုန်ဆုံးမှာဖြစ်ပါတယ်ရှင်။